ထိုင်ဝမ်ကာကွယ်ရေးစုံနဲ့စနေနေ့ကဝင်ရောက်လာတဲ့တရုတ်စစ်လေယာဉ်တွေကိုဇုံတိုင်းကနေထွက်ခွာဖို့ထိုင်ဝမ်လေတပ်ကသတိပေးခဲ့ရတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ထိုင်ဝမ်ကိုပိုင်တဲ့နယ်မြေအဖြစ်ကြီးညာထားတဲ့တရုတ်နိုင်ငံကမကြသေးမီလာရီတဲ့ထောက်လိုင်းရေးလေယာဉ်တွေကိုအဲ့ဒီ area ဇုံနယ်မြေထဲပုံမှန်ဆေးလုပ်ပြန်တမ်းလေးရှိတာဖြစ်ပါတယ်။ဒါပေမဲ့စနေနေ့ကတော့နျူကလ িয়ার လက်နက်တိုက်စင်နိုင်တဲ့ဗုံးကျဲလေယာဉ်80နဲ့တိုက်လေယာဉ်40ကထိုင်ဝမ်တောင်ပိုင်းနဲ့တောင်တရုတ်ပင်လယ်ထဲကထိုင်ဝမ်ထိကျုပ်ထားတဲ့ protest zone ကြားပင်လယ်ပြင်ပေါ်ဖြတ်ကျော်ပြန်တမ်းခဲ့ကြတာဖြစ်ပါတယ်။အဲ့ဒီလေယာဉ်တွေကိုလက်တပြတ်တိုက်ခတ်ရေးလေကြောင်းချီတက်တဲ့အတူ radio 3 page ချက်တည်းအပြင်တရုတ်တို့ရဲ့လှုပ်ရှားမှုကိုစောင့်ကြည့်ဖို့ခြားထားတဲ့လေကြောင်းရန်ကာကွယ်ရေးဒုံးကျည်စနစ်အသုံးပြုပြီးပြန်လည်တုံ့ပြန်ခဲ့ရတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ကျုပ်တို့ဘက်ကနောက်ဆုံးဖြစ်ရပေါ်ဝေမျှပြောကြားတာမရှိသေးပေမဲ့ထိုင်ဝမ်ရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုကာကွယ်ဖို့လက်ချက်မှုတွေလုပ်ရတာလို့ပြောထားဖူးပါတယ်။အခုလိုတရုတ်စစ်လေယာဉ်တွေထိုင်ဝမ်ကာကွယ်ရေးစုံနဲ့ဝင်ရောက်တာကအမေရိကန်နိုင်ငံမှာဂျိုးဘိုက်ဒန်သမ္မတဖြစ်လာပြီး3ရက်ကြာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်ကထိုင်ဝမ်ကိုအမေရိကန်နိုင်ငံရဲ့ထောက်ခံမှုတွေတုံ့ပြန်ပေးရလာတဲ့အပေါ်ကျုပ်တို့ဘက်ကစိုးရိမ်မှုတွေပုံများလာနေတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံဆိုင်ရာထိုင်ဝမ်ကိုယ်စားလှယ်သမ္မတကြီးရှောင်းဘင်ခင်းကဗိုလ်တော်ဦးနေ့ကကျင်းပတဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ကျန်းသစ်စာကြေညာပွဲကိုတက်ရောက်ခဲ့ပါတယ်။ကျန်းသစ်စာကြေညာပွဲပြီးတဲ့နောက်အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရအမလီဟွန်ကအမေရိကန်နိုင်ငံကထိုင်ဝမ်ကိုပေးထားတဲ့ထောက်ခံမှုကကြောက်ဆိုင်ကြောက်သားလို့ခိုင်မာတယ်လို့လည်းပြောပါတယ်ခင်ဗျ။